ကမ္ဘာနိုင်ငံပေါင်း130ကျော်ကခေါင်းဆောင်တွေတရုတ်ကိုလက်မှတ်စီမံကိန်း10နှစ်ပြည့်ထိမ့်မှန်ညီလာခံတက်ရောက်ခဲ့ကြပါတယ်။ Israel Palestine စစ်ပွဲကြားမှာပိတ်မိနေတဲ့နိုင်ငံသားတွေကိုထိုင်းအစိုးရကအကဲဆယ်ပေးပါတယ်။အိန္ဒိယနိုင်ငံမှာတော့တရားဝင်လိန်တူလက်ထပ်ခွင့်ပြုဖို့လျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပါတယ်။ခရီးသွားတွေပိုဝင်လာဖို့အတွက်အန်ကောဝက်ဘုရားကြီးရှိတဲ့ Siem Reap မြို့မှာလေဆိပ်အသစ်ကိုကမ္ဘောဒီးယားကစောင့်လုပ်လိုက်ပါပြီ။ထူကြတဲ့အာရှတလွာသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်စောဖို့กว่าပါတရုတ်ပိုလမစီမံကိန်း10နှစ်ပြည့်အထိမ်းအမှတ်ညီလာခံကိုပြီးခဲ့တဲ့ဗုဒ္ဓဘုနေ့ကဘေကျင်းမြို့မှာကျင်းပခဲ့ပြီးတော့ကမ္ဘာနိုင်ငံ130ကျော်ကခေါင်းဆောင်တွေကိုယ်စားလှယ်တွေတက်ရောက်ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့တရုတ်နိုင်ငံရဲ့ One Belt One Road ပိုလန်မစီမံကိန်းမှာပိုအားကောင်းကောင်းနဲ့ပူးပေါင်းပါဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ဒီစီမံကိန်းဟာတခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာကြီးအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးပေးလိုက်မယ်လို့သူရဲ့မိခွန်းထဲမှာထည့်ပြောခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့တနိုင်ငံချင်းစီးပွားရေးပိတ်ဆို့တာစီးပွားရေးအရာဖိအားပေးအကြက်ကင်တာအဆက်ဆံမလုပ်ဘဲထားတာနဲ့ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုလမ်းကြောင်းပြတ်တောက်အောင်လုပ်တာစတဲ့လုပ်ရအားလုံးကိုစန့်ကျင်သွားမယ်လို့လည်းသူကဆိုပါတယ်ဒီစီမံကိန်းကိုကုလသမဂ္ဂနဲ့လက်တွဲလုပ်ဖို့အတွက်တရုတ်နိုင်ငံကအသင့်ရှိနေတဲ့အကြောင်းညီလာခံတက်လာတဲ့ကုလအတွင်းရင်းမှုချုပ်ကိုလည်းသမ္မတရှီကပြောခဲ့ပါတယ်ဒီညီလာခံကိုရုရှားသမ္မတဗလာဒီမာပူတင်လည်းတက်ရောက်ခဲ့ပြီးတော့တရုတ်ရဲ့လုံဆောင်ချက်တွေကိုချီးကျူးစကားဆိုခဲ့ပါတယ်သမ္မတရှီနဲ့သမ္မတပူတင်တို့နှစ်ဦးကြားတွေ့ဆုံဆွေးနွေးတာရှိခဲ့ပေမဲ့စီးပွားရေးအကြောင်းတွေသာဆွေးနွေးခဲ့ပြီးတော့အခုလက်တလောကဘာကြီးမှဖြစ်ပေါ်နေတဲ့ယူကရိန်းနဲ့ဂါဇာစစ်ပွဲတွေအကြောင်းကိုတော့တလုံးတစ်ပါးတည်းမှပြောဆိုခဲ့ကြတာမရှိဘူးလို့သတင်းတွေကဖော်ပြပါတယ်တရုတ်ပိုလန်မှာစီမံကိန်း10နှစ်ပြည့်အထိမ်းအမှတ်ညီလာခံကိုမြန်မာနိုင်ငံကစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခွင့်မရခဲ့ပေနဲ့စစ်ကောင်စီအဖွဲ့ဝင်ဝင်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးပဲတက်ရောက်ခွင့်ရခဲ့ပါတယ်ဒီ BRI ညီလာခံအတွင်းမှာ American Dollar 89.2 Billion တက်မိုးရှိတဲ့စာချုပ်စာတမ်းတွေလက်မှတ်ရေးထိုးခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကသတင်းတောက်တွေကိုပြောဆိုပါတယ်ခင်ဗျာ Israel Palestine စစ်ပွဲကြားပိတ်မိနေတဲ့သူတို့နိုင်ငံသားအယောက်130ကျော်ကိုထိုင်းဆိုရကပြီးခဲ့တဲ့တနင်္လာနေ့မှာပြန်လည်ကယ်ထုတ်ခဲ့ပါတယ်ပိတ်မိနေတဲ့သူတွေကိုထိုင်းလေတပ်လေယာဉ်6စီးနဲ့ပြန်ခေါ်ဖို့လှုပ်ထားတာဖြစ်ပြီးတော့အခုပထမဆုံးအတော့အနေနဲ့ပြန်ရောက်လာကြတာပါထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့အဆိုအရပြန်ခေါ်ဖို့စာရင်းပေးထားတဲ့သူအယောက် 9,000 ကျော်ရှိပါတယ်ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ထိုင်း28ဦးသေဆုံးခဲ့ရပြီးတော့18ယောက်ဒဇာခန့်အဖြစ်ဖမ်းဆီးခံရတယ်လို့လည်းဆိုပါတယ်အစ္စရေးကိုရောက်နေတဲ့ထိုင်းနိုင်ငံသားအယောက် 3,000 ကျော်ရှိပြီးတော့သူတို့တွေဟာစိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြတာပါအဲ့ဒီထက်ကအယောက် 9,000 လောက်ဟာလက်တလောပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာနေနေကြပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာတရားဝင်လိန်တူလက်ထပ်ခွင့်ပြုဖို့အတွက်လျှောက်ထားချက်ကိုအိန္ဒိယအမြင့်ဆုံးတရားရုံးကအဆုံးဖြတ်ပေးဖို့အတွက်ညှင်းဆန်လိုက်ပြီးတော့လွှတ်တော်ကနေပဲဒီအဆုံးဖြတ်ကိုရယူဖို့လွှဲပေးလိုက်ပါတယ်ဒီအဆုံးဖြတ်ချက်ဟာအိန္ဒိယဝန်ကြီးချုပ်မိုဒီအစိုးရအဖွဲ့ရဲ့မူနဲ့လည်းတထက်ထဲကျနေတယ်လို့သတင်းတွေကဖော်ပြပါတယ်အိန္ဒိယရဲ့အမြင့်ဆုံးတရားရုံးကနေအဆုံးဖြတ်မလုပ်ပေးတာကြောင့်အိန္ဒိယလွှတ်တော်ထဲမှာအငြင်းခုန်တဲ့ဒီကိစ္စကိုဆွေးနွေးကြရပါမယ်ဝင်ကြီးချုပ်မိုဒီရဲ့အမျိုးသားရေးဝါဒီပါတီဖြစ်တဲ့ BJP ပါတီကတော့လိန်တူလက်ထက်ခွင့်ဟာအိန္ဒိယရဲ့ဒလိထုံနှံနေနဲ့မကိုက်ညီဘူးလို့ပြောထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလိန်တူချစ်သူ 2.5 တန်းလောက်ရှိတယ်လို့အစိုးရကခန့်မှန်းပြောဆိုထားပြီးတော့လူခွင့်ရေးလှုပ်ရှားသူတွေကတော့လူသန်း100လောက်ရှိတယ်လို့ဆိုထားကြပါတယ်။လူဦးရေအများဆုံးဒီမိုကရေစီနိုင်ငံကြီးမှာဒီကိစ္စကိုဘယ်လိုဆုံးဖြတ်မလဲဆိုတာအများကစိတ်ဝင်စားနေကြတာဖြစ်ပါတယ်ခင်ဗျာ။အန်ကောဝေဘုရားကြီးရှိတဲ့ကမ္ဘောဒီးယားနိုင်ငံ Siem Reap မြို့မှာလေဆိပ်အသစ်ကြီးကိုပြီးခဲ့တဲ့တနင်္လာနေ့မှာစတင်ဖွင့်လှစ်လိုက်ပါပြီ။ရှီနေမြေသားလေဆိပ်မှာလေရင်အတက်ဆင်းနှုံးနေတာဒီရှီဟောင်းအန်ကောဝေဘုရားတွေကိုပြတ်စင်နိုင်တယ်လို့စိုးရိမ်ပူပန်မှုတွေရှိတာကြောင့်ကမ္ဘောဒီးယားအစိုးရကလေဆိပ်အသစ်ပြန်ဆောက်လိုက်တာပါ။နိုင်ငံသားခရီးသွားတွေပို့ဝင်ရောက်လာဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့အခုလေဆိပ်ဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးဆုံးလေဆိပ်လည်းဖြစ်ပါတယ်။ American Dollar 1.1 Billion ကုန်ကျခံဆောက်လုပ်ထားတာဖြစ်ပြီးတော့ဧကပေါင်း 1,900 ကျော်ကျယ်ဝန်းပါတယ်။တနစ်ကိုခရီးသွား 9 တန်းလောက်ဒီလေဆိပ်ကိုအဝင်ထွက်လုပ်နိုင်တယ်လို့လည်းဆိုပါတယ်။ကမ္ဘောဒီးယားဟာခရီးသွားလုပ်ငန်းကနေဝင်ငွေအများဆုံးရနေတာလည်းဖြစ်ပါတယ်ခင်ဗျာ။